အခုလိုသမရဘက်ကလွှတ်တော်ရေးရာကော်မတီတွေဟာပြည်ထောင်စုအဆင်မဟုတ်ဘူးဆိုတဲ့တင်သွင်းချက်ကိုကြည့်မယ်ဆိုရင်အစိုးရကသူတို့ရဲ့စီမံကိန်းဆောင်ရွက်ချက်တွေကိုလွတ်လွတ်လပ်လပ်ဆောင်ရွက်ချင်းလို့လားဆိုတဲ့မေးခွန်းထုတ်ရမှာဖြစ်တယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ
်။အုပ်ချုပ်ရေးမှန်တိုင်းကိုထိန်းချုပ်နိုင်အောင်အုပ်ချုပ်ရေးမှန်တိုင်းရဲ့မောင်းနှင်အားပေါ်မှာအကျိုးသက်ရောက်မှုပိုရှိအောင်ဆိုတဲ့သဘောနဲ့ဖော်ဆီးထားတာဖြစ်ပါတယ်။တွေ့ကြတဲ့အချိန်မှာလည်းအမြဲတမ်းကော်မတီ၄ရက်ရှိပါတယ်။အဲ့ဒီမှာအမြဲတမ်းကော်မတီ၄ရက်ကအဓိကဟောပေါ့နော်ဥပဒေကြမ်းကော်မတီဆိုတော့ဥပဒေကြမ်းကော်မတီနဲ့ဒီဟိုလွှတ်တော်ခွင့်ရေးကော်မတီနှစ်ခုရဲ့ဦးဆောင်တဲ့ပုဂ္ဂိုလ်တွေဆိုရင်လွှတ်တော်နှစ်ရဲ့ဒုတိယဥက္ကဋ္ဌတွေပါလက်ရှိပရိုတိုကောရအဲ့ဒီဒုတိယဥက္ကဋ္ဌနှစ်ပါးဟာဝန်ကြီးထက်ရှေ့မှာရှိပါတယ်အရှင်းမြင့်တဲ့သဘောရှိပါတယ်ဆိုတော့အဲ့လိုဒုတိယဥက္ကဋ္ဌနှစ်ပါးဦးဆောင်တဲ့ခုနလိုဥပဒေကြမ်းကော်မတီလွှတ်တော်ခွင့်ရေးကော်မတီတို့တောင်မှခုနလိုပြည်ထောင်စုအဆင့်မဟုတ်တော့ဘူးလို့ဆိုရင်ကျွန်တော်တို့ဒီဘလို့လုပ်ပြီးဒီအစိုးရအဖွဲ့ကို check and balance လုပ်မလဲဆိုတဲ့ဟာလေးတခုမေးဖို့ပေါ်လာပါလိမ့်မယ
်။လွှတ်တော်ရေးရာကော်မတီရဲ့လုပ်ပိုင်ခွင့်တွေကိုဖွဲ့စည်းပုံအခြေခံဥပဒေမှာဘလို့ပြဋ္ဌာန်းထားပါတယ်လို့တဆက်သေးမေးကြည့်တော့
လုပ်ပိုင်ခွင့်တာဝန်ရပိုင်ခွင့်တို့ကိုဘခုလုံးကပြဋ္ဌာန်းထားခဲ့တာမရှိပါဘူး။ဆိုတော့အဲ့ဒါလေးတွေကိုဟိုဘလို့ဖွဲ့ရမယ်ဘာညာလောက်ပဲနိုင်ငံကအမျိုးပြည်ပါဖွဲ့စည်းဟိုဘို့အိုတာဝန်ပေးဟောပုံတော့တဲ့ပုံမှန်တစ်ခုချင်းမှာဖွင့်ဆိုခဲ့တာရှိပါတယ်အဲ့ဒီဥစ္စာကိုလွှတ်တော်အသီးသီးမှာကျွန်တော်တို့ကအဖွဲ့အစည်းတစ်ခုပေါ့နော်ကော်မတီတစ်ခုရဲ့တာဝန်လုပ်ပိုင်ရပိုင်ခွင့်တွေကိုကျွန်တော်တို့ဥပဒေတော့ဒီရေးဆွဲပြီးကမှလွှတ်တော်အသီးသီးမှာအတည်ပြုထားတာလည်းရှိပါတယ်အဲ့ဒီတန်းကျွန်တော်တို့ကလုပ်ပိုင်ခွင့်ရပိုင်ခွင့်တာဝန်တွေကိုအဲသူ့ကော်မတီအသီးသီးရဲ့လုပ်ပိုင်ခွင့်ရပိုင်ခွင့်တာဝန်အဖြစ်သတ်မှတ်ပြီးအခုဆက်လက်ထောက်ပြနေကြတာဖြစ်ပါတယ်
ဖွဲ့စည်းပုံအခြေခံဆိုင်ရာဥပဒေခုံရုံးရဲ့ဆုံးဖြတ်ချက်ကိုကြည့်မယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေမှာအားနည်းချက်တွေရှိနေတယ်ဆိုတာတွေ့ရတာကြောင့်ပြန်လည်ပြင်ဆင်ဖို့လွှတ်တော်မှာနီးလန့်ရှာဖွေမှာဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကပြောပါတယ
်။ဒီအရပ်ပတ်သက်ပြီးပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒီလောက်တော့ကိုယ်စားလှယ်ဒီလောက်လွှတ်တော်မှာပြန်လည်ပြီးတော့လိုအပ်ရင်အခြေခံဥပဒေထဲမှာဒီလွှတ်တော်ကော်မတီတွေကဒီလောက်အဆင်ရှိတယ်ဆိုတာ
အာရှလူ့အခွင့်အရေးကော်မရှင်ရဲ့ရှေ့နေဦးမင်းလူကလည်းမြန်မာနိုင်ငံကလွှတ်တော်ဟာနိုင်ငံတကာစံချိန်နဲ့ညီဖို့ဆိုရင်တက်ဆိုင်ရာရေးရာကော်မတီတွေကတော့ရှိဖို့လိုအပ်တယ်လို့ပြောပါတယ
်။အမျိုးသားအဆင့်ပြည်သူ့လွှတ်တော်အဆင့်နေမှာပါဝင်နေတဲ့ဝင်ကြီးတွေအနေနဲ့တချို့စုံစမ်းစစ်ဆေးမှုတွေမှာခေါ်ယူစစ်ဆေးမေးမြန်းမှုလိုအပ်တဲ့ကိစ္စအတိပေါ်လာတဲ့အတွက်ဒီပြဿနာကပေါ်ပေါက်လာတယ်လို့ပဲကျွန်တော်အနေနဲ့ပြောချင်ပါတယ်။အဲတော့ဝင်ကြီးတွေကိုခေါ်ယူစစ်ဆေးပြီးတော့ကျွန်တော်တို့တခြားဒီမိုကရေစီနိုင်ငံတွေမှာတော့အထက်စီနိတ်ကော်မတီကနေအထူးဖွဲ့စည်းပေးထားတဲ့စုံစမ်းကော်မရှင်အရှိမဝင်ကြီးတွေတရားဥပဒေခံရတယ်။အခုလည်းပဲအဲ့ဒီလူမျိုးဝင်ကြီးတွေကိုစစ်ဆေးဖို့ပေါ်ပေါက်လာရင်ဘယ်လိုစစ်ဆေးစီရင်ကြမလဲဆိုတာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တိကျဖွဲ့စည်းပေးဖို့လိုအပ်လာတဲ့အခြေအနေဖြစ်တယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်ခင်ဗျ။